နိုင်ငံရေးနိုင်ငံကောင်ဆက်ဆွေသားကရန်ဂျာဒုက္ခတဲ့စခန်းတွေမှာဗုဒ္ဓဟူးနေ့ကရေကြီးမြေပြိုမှုဒဏ်ခံတဲ့ရန်ဂျာ 8,000 လောက်တဲ့အထောက်အကူပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR ကလုပ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးလက်ထောက်ပြောခွင့်ရ Foreign Hawk ကတောက်ချာနဲ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျွန်တော်ဆန်းစစ်ချက်တွေရအဲ့ဒီနေ့မြေပြိုမှုကြောင့်ရောဂါဒုက္ခသည်ခုနှစ်ဦးတည်ဆုံပြီးဒုက္ခသည်1200လောက်မိတင်းနေထိုင်တဲ့စခန်းတွေပျက်စီးတယ်လို့နောက်2000လောက်တခြားနေရာပြောင်းရွှေ့ပြရတယ်လို့ပြောပါတယ်။ UNHCR ကဒီဒုက္ခသည်တွေနေထိုင်ရတဲ့ရောအခြားလိုအပ်ချက်တွေပါအခုကြီးပေးနေတယ်လို့လည်းပြောပါတယ်။ဒီဒုက္ခသည်စခန်းတွေအတွက်နိုင်ငံတကာထောက်ပံ့မှုကလိုအပ်တာနဲ့အနော်မင်းနဲပါနေတဲ့အတွက်အလှူရှင်တွေနေတဲ့ဒုက္ခသည်စခန်းတွေရဲ့လူသားစာနာမှုလိုအပ်ချက်ကိုတက်နိုင်တဲ့ထပ်ဆောင်ပေးလို့ကိုလည်းအရေးပေါ်ပန်ကြပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာအခု2024အတွက် UNHCR ကဒေါ်လာ285ဒန်လိုမှာဖြစ်တယ်နဲ့ဘူးချိန်ဒီအတူငွေကစုစုပေါင်း25ရာခိုင်နှုန်းလောက်ပဲရသေးတယ်လို့လည်းထင်ပြခဲ့တာဖြစ်ပါတယ်။